မုံရွာမြို့နယ်ထနောင်းတော်တောင်ရွာဈေးမှာလက်နက်ကြီးကြားရောက်ပောက်ကွဲလို့ဈေးရောင်းဈေးဝယ်သူတွေထိခိုက်ပြီးသေဆုံးသူ11ဦးရှိခဲ့ပါတယ်။ဒဏ်ရသူတွေနဲ့ကလေးငယ်တွေပါဝင်တယ်လို့ဈေးကုသပေးနေသူတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပါမယ်ခင်ဗျာ။
စကိုင်းတိုင်းမုံရွာမြို့အဝင်မှာရှိတဲ့စစ်ကောင်စီမအူဂိတ်ကနေဩဂုတ်လ23ရက်နေ့ကလက်နက်ကြီးနဲ့လှမ်းပစ်ခတ်လိုက်လို့ထနောင်းတော်တောင်ရွာကဈေးတန်းအလဲကျရောက်ပောက်ကွဲပြီးထိခိုက်ဒဏ်ရာရသူ22ဦးရှိခဲ့တယ်လို့မုံရွာအမြင့်လန်တာဝန်ရှိသူတဦးကပြောပါတယ်
ရှိစင်က10နှစ်လောက်မှဒီမအူဘဲကနေပြီးတော့လက်နက်60မမနဲ့လှမ်းပစ်လိုက်တာကကျွန်တော်ထနောင်းတော်တောင်ရွာရှိတဲ့ဈေးတန်းရဲ့လုံးဝတီကားတဲ့နေရာမှာပဲကျတာဗျလမ်းပေါ်တက်တက်ကျတယ်ကျပြီးတော့မှကျန်တဲ့ဒီဈေးဝယ်တွေရဲ့ဈေးတွေရဲ့အကုန်ထိကုန်တာပေါ့နော်ပြီးတော့မအူဘဲကနေပြီးတော့ဈေးလေ12နာရီနောက်ပိုင်းမှာ120မမနဲ့ပြစ်တာကလဲတော့ရွာဘက်ကိုကျပြီးတော့ပြည်သူ2ဦးလနကြီးထိမှန်ပြီးတော့နွားခိုင်းနွားတကောင်ပေါ့နော်ခိုင်းနွားတကောင်သေးသွားတယ်ဗျညာဘက်ရောက်တော့လေမဟုတ်ဘဲကနေအရှိတ်ဘက်ကိုပြစ်တာကအောင်သာကျေးရွာမှာရှိတဲ့ပြည်သူနှစ်ဦးထိတယ်လို့တော့ကြားတယ်ဗျအဲ့ဒါတော့ကျွန်တော်အပိုင်းကျွန်တော်အချမ်းမုတ်တော့သတင်းတိကျတော့မရဘူးဗ
ျထနောင်းတော်တောင်ရွာမှာဈေးအယောင်းဝယ်လုံနေသူတွေလနကြီးထိမှန်ခဲ့ပြီးအဲ့ဒီအထက်က70ဦးသေဆုံးခဲ့တယ်လို့ပြောပါတယ်ဈေးကိုတော့ဒီကနေ့အထိပိတ်ထားပါတယ်
ဟိုလက်နက်ကြီးပြစ်နေတာလွန်ရင်ဒီနှစ်ပိုင်းမှာပေါ့နော်2024မှာအကြောင်းတာကြီးထိုးနိုင်တာမျိုးသိမရှိတော့ဘူးဗျအဲ့ဒီတော့ကတော့ကိုယ့်ဘက်ကတားနေလို့တော့ပြောလို့ရတယ်ဒါပေမဲ့လက်နက်ကြီးနဲ့လှုပ်ရှားတဲ့မြူရွာလည်းရှိတာဘူးအဲ့ဒီတော့ကတော့ကိုယ့်ဘက်အပိုင်မဟုတ်ဘူးလည်းပြောလို့ရတယ်ဗျလက်နက်ကြီးနဲ့မြူရွာကောင်းကောင်းအဲ့ဒီနှစ်ခုကောင်းကောင်းထိချုံနိုင်ရတော့သူတို့အပိုင်လို့ပြောလို့ရပြီပေါ့ဗျာတကယ်ကအဲ့ဒီနေတော့တိုက်ပွဲသတင်းပေါက်ပုံရတယ်ဗျတိုက်ပွဲကနေ့လယ်12နာရီလောက်မှဖြစ်တာဟိုလက်နက်ကြီးကြတာ10နာရီလောက်မှကြတာဟုတ်တယ်မိသားစုဝင်တွေကပဲဟိုဆိုင်ရဆိုင်ရကိုယူသွားကြတာဗ
ျလက်နက်ကြီးထိမှပြီးတော့နေရာမှာတင်တည်ဆုံသွားသူတို့ရဲ့အလောင်းကိုမိသားစုဝင်တွေကတကြိုပေးခဲ့တယ်လို့ပြောပါတယ်ထိခိုက်ဒဏ်ရာရသူတွေကိုတော့ရှက်ကြီးစိတ်ကုပေးနေတဲ့အဖွဲ့ကပဲကုသပေးနေရတယ်လို့သိရပါတယ်ဆေးဝါးလိုအပ်ချက်ရှိပေမဲ့လည်းအတက်နိုင်ဆုံးကုညီဆောင်ရွက်ပေးနေတယ်လို့ဆေးကုသပေးနေသူတို့ကပြောပါတယ်
။တချို့လူ6လောက်တွေလက်တွေဖြတ်ရတယ်။ဒါမှမဟုတ်အဲ့ဒီထဲမှာဟိုတော့73နှစ်ကလေးပါတယ်။73နှစ်ကလေးကလေပင်ကိုမှန်လား။လေပင်ကိုဆက်မှန်လား။အခုလောလောဆယ်တော့ကုသမှုခံယူနေသေးပေါ့နော်။အတက်အန်နေရတာမစိုးရင်ရတာပါ။ပွဲချင်းပြည့်ရ900အဲ့၄ယောက်ကအဲ့ဆေးကုသရင်းနဲ့ကြမှာလေဆေးကုသရင်းနဲ့ကြမှာဖြစ်တာ၄ယောက်ကတော့အားလုံး9ယောက်ကတော့ပွင့်ချင်းပြီးဟိုအောင်တာနေရပါတယ်ဖြစ်တာဘယ်ဟိုပဲဖြစ်ဖြစ်ပေါ့နော်ဒီကနေရင်ဒီကင်းတော့ဖြစ်စီဖြစ်ချင်ရတာပဲနေနော်ဒါပေမဲ့ဒီခေတ်ကလာရပြောလို့အဆိုးမရဘူးဆိုတယ်လို့ပဲပြောလို့မရဘယ်မှမမတည်ငြိမ်ဖြစ်နေရတခုဟိုပဲဖြစ်ဖြစ်ပေါ့တတိဝရိယလေးနဲ့နေကြဖို့ရအသွားလာလေတတိဝရိယထားဖို့ရအဲ့ဒါလေးပဲတတိပေးချင်တာကျန်တာတော့ဘာမှကိုလဲလုံးလုံးရတဲ့အရာမဟုတ်တော့လေနော်
အပြာလန်တိုက်ပွဲမရှိလဲမုံရွာအမြင့်လက်မဲမှာရှိတဲ့ကြေးရွာတွေဟာလက်နက်ကြီးထံကိုခက်စစ်စစ်ခံနေရတယ်လို့လည်းပြောပါတယ်လက်နက်ကြီးထိမှန်လို့ကိုလက်အင်ကာဖြတ်တောက်ရသူတွေအပြင်အသက်သေးဆုံးတဲ့အထိတွေ့ကြုံနေရတာတွေလည်းရှိပါတယ်စစ်ကောင်စီဖက်ကတော့အခုလိုလက်နက်ကြီးပစ်ခတ်လိုက်လို့ဒေသခံပြည်သူတွေသေဆုံးခဲ့ရတဲ့ဖြစ်စဉ်နဲ့ပတ်သက်လို့သတင်းတစုံတရာထုတ်ပြန်တာမျိုးမရှိသေးပါဘူး